မက်ကန်ပြည်သူမှာဆက်ဗာအင်တာနက်တက်ခတ်မှုရွေးကောက်ပွဲကိုနှောက်ယှက်မှုခရိုင်းမီးယားဒေသမှာရန်လုံမှုတွေပါဝင်အပြည့်အမော့လိုရက်တွေအတွက်ရုရှားနိုင်ငံကိုအမေရိကန်ကတက်ခတ်ရေးယူလိုက်ပါတယ်။2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာကြားဝင်နှောက်ယှက်မှုသတင်းမှားတွေပြန့်ဝေမှုနဲ့ဆက်နွယ်ပြီးရုရှားနဲ့ဆက်နွယ်တဲ့ဖွဲ့စည်းနဲ့လူပုဂ္ဂိုလ်စုစုပေါင်း32ခုကိုတက်ခတ်ရေးယူလိုက်တာပါ။ရုရှားထောက်လိုင်းတချို့ပါဝင်ဝါရှင်တန် DC ရုရှားတန်ရုံကဝန်ထမ်း10ယောက်ကိုလည်းပြင်းထန်ထန်ပေးလိုက်ကြောင်းသမ္မတအင်ဂျီနီယာကပြောပါရယ်အမေရိကန်ဘော်ရုရှားကအလားတူလုပ်ရည်မျိုးတွေထပ်မလုပ်အောင်ရည်ရွယ်ကြောင်းလည်းအင်ဂျီနီယာပြောဝင်ရဂျန်ဆာကီကပြောပါရယ်
Our objective here is to impose costs for what we feel are unacceptable actions by the Russian government.
ရုရှားဆိုရဲ့လူရည်တကြောင်ထိခိုက်ညံ့မှုတွေဟာလက်ခံနိုင်စရာမရှိတာကြောင့်တုံ့ပြန်ရေးယူဖို့ရည်ရွယ်တာဖြစ်ပါတယ်လို့အင်ဂျီနီယာပြောဝင်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့အမေရိကန်ရဲ့တန်ခတ်မှုဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့လူရည်ဖြစ်ပြီးပြန်လည်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတကြီးကိုအသိပေးခဲ့တယ်လို့လည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ရုရှားဆူရရဲ့အပြည့်အမောက်လုပ်ရတွေကြောင့်အမေရိကန်ရဲ့အမျိုးသားလူမျိုးရေးနိုင်ငံခြားရေးနဲ့စီးပွားရေးပေါ်ကြီးမားတဲ့ချင်းချောင်းမှုတွေရှိနေတဲ့အတွက်နိုင်ငံတော်အရေးပေါ်အခြေအနေတရက်သမ္မတအမိတ်နဲ့ထုတ်ပြန်ထားတဲ့အကြောင်းကွန်ဂရက်သို့တော်ကိုစာပေးဖို့အကြောင်းကြားထားပါတယ်။ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနာဗာနီပေါ်ကျူးလွန်တဲ့လုပ်ရတွေအတွက်လည်းရုရှားဆူရအရာရှိ9ယောက်နဲ့အစိုးရဌာနတရားစင်ကျော်ကိုသမ္မတဘိုင်ဒန်ဆွေကပြီးခဲ့တဲ့လတည်းမှာပဲတန်ခတ်ရေးယူထားပါရဲ့